ရာတို့ဒီ NNER အဖွဲ့ကနေပြီးတော့ဒီနေ့မန်လေးမှာဒီလုပ်ငန်းညှိနှိုင်းဆွေးနွေးပွဲကျင်းပပြီးစီးတော့ကျွန်တော်တွေ့ရပါတယ်အဲ့ဒီဆွေးနွေးပွဲအကြောင်းလေးနည်းနည်းတော့သိပြစီလားခင်ဗျဟု
တ်ကဲ့ကျွန်တော်တို့ဆွေးနွေးပွဲ2ရက်လောက်တယ်ဗျဒီနေ့လည်းအားလုံးမှာ NNER ကွန်ရက်ကြီးဖွဲ့ထားတယ်အဲ့ဒီကွန်ရက်ကလုပ်ငန်းအဖွဲ့တွေကကျွန်တော်တို့မနေ့ကစုံကြတယ်ဆိုမနေ့ကတော့ကျွန်တော်တို့ကွန်ရက်တီတိုးချဲ့ဖွဲ့စည်းတဲ့အတွက်ကွန်ရက်ဖွဲ့စည်းပုံကိုကျွန်တော်တိုင်ပင်ဆွေးနွေးကြတယ်ဆွေးနွေးပြီးတော့ကျွန်တော်တို့ဖွဲ့စည်းပုံကိုအတည်ပြုလိုက်နိုင်ပြီဆိုကျွန်တော်တို့ပြည်နယ်နဲ့တိုင်း14ခုစလုံးမှာအနေနဲ့ကွန်ရက်တီလုပ်ငန်းဖွဲ့တွေဖွဲ့တယ်တတိပြင်ကဏ္ဍလိုက်ကျွန်တော်တို့လုပ်ငန်းဖွဲ့တွေဖွဲ့တယ်ကဏ္ဍလိုက်ဆိုတဲ့နေရာမှာဒီကျောင်းသားသမဂ္ဂဆိုင်ရာကဏ္ဍဆရာများသမဂ္ဂဆိုင်ရာကဏ္ဍပုံတော်ကြီးတင်ကျောင်းဆိုင်ရာကဏ္ဍသုတေသနဆိုင်ရာကဏ္ဍစသဖြင့်ပေါ့ကဏ္ဍလိုက်လည်းလုပ်ငန်းဖွဲ့တွေဖွဲ့တယ်အဲ့လုပ်ငန်းဖွဲ့တွေကကျွန်တော်6လတစ်ချိန်မှာပုံမှန်စီဝေးတွေရှိမယ်အဲ့ဒါကိုမနေ့ကကျွန်တော်တို့ဆုံးဖြတ်ကြတယ်အခုနောက်တစ်ချိန်စီဝေးကိုလာမဲ့6လကြာရင်ကျွန်တော်ရှမ်းပြည်မှာလုပ်ဖို့ရှမ်းပြည်ဘက်ကနေပြီးတော့အစိုးတင်သွားပါတယ်ခင်ဗျအဲ့ဒါကမနေ့ကစီဝေးပါဒီနေ့ကတော့ကျွန်တော်တို့ပညာရေးဆွေးနွေးပွဲလုပ်ပါတယ်ခေါင်းစဉ်3ခုကျွန်တော်တို့ဆွေးနွေးတယ်နောက်အမေရိကန်ကလာတဲ့ပညာရှင်တစ်ဦးကလည်းပညာရေးခေါင်းစဉ်တစ်ခုနဲ့ဆွေးနွေးပါတယ်ခင်ဗျဒီနေ့ဆွေးနွေးတဲ့စကားဝိုင်းဆွေးနွေးပွဲ3ခုမှာပညာရေးငင်းငယ်ရေးနဲ့ဒီမိုစီရေးကဏ္ဍအောင်မှာပညာရေးနဲ့လူခွင့်ရေးဆက်ဆက်တဲ့ကိစ္စတွေဆွေးနွေးတယ်။နောက်ကပညာရေးနဲ့ငင်းငန်ရေးဒီမိုစီရေးကိစ္စတွေဆွေးနွေးတယ်။နောက်ကပညာရေးပြည်ပြင်ပြောင်းလဲမှုကိုဘယ်လိုလုပ်မလဲဘယ်တော့လုပ်မလဲဆိုတဲ့ခေါင်းစဉ်နဲ့လည်းဆွေးနွေးကြပါတယ်ခင်ဗျ။တက်ရောက်သူအားလုံးက400လောက်ရှိပါတယ်
။ဆရာအဲ့တော့လေပြီးခဲ့တဲ့ဟိုကအတီးပေါ့နော်။ကျောင်းသားတွေအဖမ်းခံရတဲ့အတီးပေါ့ဆရာရဲ့နော်။ပညာရေးပြည်ပြင်ပြောင်းလဲရေးကိုဟာလာဆရာတို့တွေတိုက်တုံလုံးလုပ်ခဲ့ကြတာလေ။အခုလွတ်တော်မှာလည်းတကယ်တမ်းကျတော့ဆရာတို့တောင်းဆိုတာတွေမရဘူးလို့လည်းကြားရတယ်လေအဲ့လိုဆိုတော့အဲ့ဒီဟာတွေကိုသုံးသက်တာတို့နောက်တစ်ခါဆရာတို့တောင်းဆိုချက်တွေရဖို့လို့ဒီကိစ္စတွေရောဆရာတို့ပါရီဆွေးနွေးပြည်လေခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့ထိုက်တင်ဆွေးနွေးပါတယ်ကျွန်တော်တို့ပညာရေးပြည်ပင်ပြောင်းလဲမှုတောက်ချောက်လုပ်ခဲ့တယ်အခုအချိန်ထိကျွန်တော်တို့အစိုးရဘက်ကလည်းသဘောမတူသေးဘူးလွတ်တော်ဘက်ကလည်းသဘောမတူသေးဘူးအဲ့ဒီအတွက်ကျွန်တော်တို့ဆက်ပြီးလုပ်ရမယ်နောက်ကျွန်တော်တို့မှာအားရှိတဲ့အချက်ကကျွန်တော်တို့ NNER ကတောင်းဆိုတဲ့ပညာရေးပြည်ပင်ပြောင်းလဲမှုကျောင်းသားတွေတောင်းဆိုတဲ့ပညာရေးပြည်ပင်ပြောင်းလဲမှုကဒီကမ္ဘာပညာရေးညီလာခံမှာဆုံးဖြတ်ခဲ့တဲ့တောင်းဆိုချက်တွေနဲ့တူညီနေတဲ့အတွက်ဒါအားလုံးပဲအားတက်ကြတယ်။အဲ့ဒီအတွက်ကျွန်တော်တို့ဆက်ပြီးတော့ပညာရေးပြည်ပင်တောင်းလဲတဲ့ဒီလောက်သွားဖို့ဆိုတော့ဘုံလုံးပဲအားတက်တယ်ရရှိကြပါတယ်ခင်ဗျ။ကျွန်တော်တို့လုပ်ငန်းအနေနဲ့ကဒီကဏ္ဍသုံးမြင့်မှာလုပ်ဖို့အတွက်ကျွန်တော်တို့မနေ့ကဆွေးနွေးပြန်ပြကြတယ်။အဲ့ဒါကကျွန်တော်တို့ပညာရေးနည်းစနစ်တွေပြောင်းတဲ့ကိစ္စတွေမှာဆရာတွေမိဘတွေမှာပညာရေးစနစ်တွေမှာဘယ်လိုရှိလဲဆိုတဲ့ဆွေးနွေးပွဲတွေလုပ်သွားမယ်။နောက်တစ်ခါဒီအစိုးရဘက်ကလုပ်တဲ့ပညာရေးလုပ်ငန်းတွေကိုလေ့လာဆောင်ကြည့်သွားအဲ့ဒါကဒီကမ္ဘာကုလသမဂ္ဂမှာသဘောတူထားတဲ့ပညာရေးနဲ့ပတ်သက်တဲ့ကိစ္စတွေကိုကျွန်တော်တို့နိုင်ငံကအစိုးရအဖွဲ့အစည်းတွေကဘယ်လိုအကောင်အထည်ဖော်လဲဆိုတာဆောင်ကြည့်ပြီးတော့ကုလသမဂ္ဂကိုတင်ပြသွားဖို့အဲ့ဒါလည်းလုပ်မယ်။နောက်တစ်ချက်ကမူဝါဒပြောင်းဖို့ကျွန်တော်တို့လွတ်တော်မှာသွားပြီးတော့ဆွေးနွေးတင်ပြတာအစိုးရအဖွဲ့မှာသွားပြီးတော့ဆွေးနွေးတင်ပြတာလူထုအဖွဲ့အစည်းတွေနဲ့ဆွေးနွေးတင်ပြတာအဲ့ဒီပညာရေးပြည်ပင်ပြောင်းလဲဖို့အတွက်နည်းလမ်းမှန်တယ်များကျွန်တော်တို့ဆောင်ရွက်သွားဖို့ရှိပါတယ
်။ဟုတ်ကဲ့ဆရာဟုတ်ကဲ့အဲ့တော့ဒီကိစ္စတော်တော်လေးလေလူတွေကမျောလင်းကြရတယ်เนาะပညာရေးစနစ်အစ်တစ်ခုကိုပေါ့เนาะဆိုတော့အလားတူပဲဆရာရဲ့ဒီပညာရေးစနစ်အစ်မျောလင်းတာနဲ့တူဆရာတွေရဲ့ဟိုဒုက္ခတွေလည်းကျွန်တော်ကြားရတယ်ဆရာရဲ့သူတို့တွေဒီနေတဲ့နေရာနေပြီးတော့เนาะနယ်ဝေးတွေမှာသွားပြီးတော့အလုပ်လုပ်ရတဲ့အတွက်ကြောင့်ခက်ခဲတွေရောเนาะမျိုးစုံပေါ့ဆရာရဲ့เนาะအဲ့လိုအပိုင်းတွေလည်းပါမှာပေါ့เนาะဆရာတို့ဒီပြုပြင်ပြောင်းမှာဟုတ်ကဲ
့ကျွန်တော်ဒီနေ့ဆွေးနွေးတာအားအားတွေပါတယ်ဆရာတွေကိုအုတ်ချုပ်စီမံမှုကစစ်တပ်ကစစ်သားတွေအုတ်ချုပ်စီမံမှုနဲ့တူနေတယ်ဆိုတာထောက်ပြပြီးတော့ဆရာတွေရဲ့လွတ်လပ်ခွင့်ပေါ့ဆရာတွေကသူတို့လောက်ကင်ဆောင်ရွက်ခြင်းနဲ့ဒေတာကြီးကျောင်းနေမှာဆရာတွေကိုယ်တိုင်ရွေးချယ်ခွင့်ရှိဖို့ဆရာတွေကိုအုပ်ချုပ်တဲ့သူရဲ့သဘောလျောက်နေပြောင်းတာရွှေ့တာအဲ့လိုမျိုးတွေမဖြစ်ဘဲနဲ့ဆရာတွေရဲ့ဆန္ဒအလျောက်သူတို့လောက်ချင်တဲ့ဒေတာမှာလုံနိုင်တဲ့ခွင့်လမ်းမျိုးရှိဖို့ဒီကိစ္စကြီးလည်းထည့်သွင်းဆွေးနွေးပါတယ်ခင်ဗ
ျဟုတ်ကဲ့ဆရာအဲ့တော့အခုဆရာတို့နောက်တစ်ကြိမ်ဆွေးနွေးပွဲက6လဆိုတော့လေဒီ6လအတွင်းမှာရောဆရာတို့ဒီပညာရေးလောကသားတွေကြားထဲမှာရောလူထုကြားထဲမှာရောပေါ့နော်ဆရာတို့ရဲ့ဒီလုပ်ငန်းစဉ်တွေချပြမဲ့အဟာတွေရှိလားခင်ဗျ
ဟုတ်ကဲ့ရှိတယ်ခင်ဗျာကျွန်တော်တို့ပြည်နယ်နဲ့တိုင်း14ခုစုံမှာသွားပြီးတော့ဆွေးနွေးတာရှင်းပြတာသူတို့အကြံပေးချက်တွေနားထောင်တာလုပ်မယ်။နောက်သုတေသနလည်းလုပ်မယ်ခင်ဗျာသုတေသနအဖွဲ့လည်းကျွန်တော်တို့ဖွဲ့စည်းထားပါ
။ဟုတ်ကဲ့ဆရာဟုတ်ကဲ့ကျေးဇူးတင်ပါခင်ဗျအခုလိုပြောပြတာ
။ဟုတ်ကဲ့ကိုရင်ကျော်ကြီးဟုတ်ကဲ့